ဗြိတိန်သံတမန်23ဦးကိုနိုင်ငံတွင်းကနေနှင်ထုတ်ထားပြီးဖြစ်ကြောင်းရုရှားကဒီကနေ့မှပြောပါရတယ်။ဒီသတင်းပတ်အစောပိုင်းကရုရှားသံတမန်23ဦးကိုဗြိတိန်ကပြည်နယ်နယ်ပေးလိုက်ပြီးတဲ့နောက်ရုရှားကအခုလိုလက်တုံ့ပြန်တာပါ။ရုရှားထောက်လိုင်းရေးဟောင်းဆာဂစ်စခရီပန်နဲ့သူသမီးယူလီယာတို့ကိုဗြိတိန်နိုင်ငံစလေးစပါရီမြို့ကပန်းခြံအတွင်းသတိလေးမင်မျောနေတာကိုတွေ့ခဲ့ပြီးသူတို့ဟာရုရှားရဲ့အာယုန်ကြောထိခိုက်စေတဲ့နိုဗီချော့ခ်အစိတ်နဲ့တိုက်ခိုက်လုံခြံခံရတာဖြစ်ကြောင်းဗြိတိန်အာဏာပိုင်ကပြောထားတာပါ။ဗြိတိန်ရဲ့ရန်စားတဲ့လုပ်ရတဲ့အခြေမြင့်မရှိတဲ့ဆွဆွဲချက်တွေကိုတုံ့ပြန်ပြီးဗြိတိန်တန်တမန်တွေကိုပြည်နယ်နယ်ပေးလိုက်တာလို့ရုရှားဘက်ကပြောပါတယ်ရုရှားနိုင်ငံဆိုင်ရာဗြိတိန်တန်အမတ်လော်ရီဘရစ်စတိုးကိုရုရှားနိုင်ငံသားဌာနကစင့်ခေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့ရုရှားရဲ့ကြေညာချက်မှာဗြိတိန်တန်တမန်တွေကိုဒီသတင်းပတ်အတွင်းနိုင်ငံတွင်းကထွက်သွားဖို့နဲ့မလိုလားအပ်တဲ့သူတွေဆိုပြီးတော့ဖော်ပြထားပါတယ်ရုရှားနိုင်ငံမှာညင်ကြေးမှုနဲ့ပညာရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်နေတဲ့ British Council ရဲ့လုပ်ငန်းဆောင်တော်တွေကိုလည်းရပ်ပစ်ဖို့ဆုံးဖြတ်ခဲ့ကြောင်းရုရှားကပြောပါတယ်။ဒါ့အပြင် St. Petersburg မြို့မှာ British Council ဝင်ရောက်ထပ်မံဖွင့်လှစ်ဖို့ခွင့်ပြုထားတာကိုလည်းရုရှားကပြစ်ဖြတ်ခဲ့ပါတယ်။ဥရောပသမဂ္ဂကနေ British နိုင်ငံနှုတ်ထွက်တဲ့ကိစ္စရပ်တွေမှာအဆင်ပြေမှုရှိနေတာတွေကိုအာရုံလွှဲပြောင်းတဲ့အနေနဲ့ British ဝန်ကြီးချုပ် Theresa May ဟာအခုလိုရုရှားပေါ်မလိုမုန်းတာဆောင်ရွက်တာဖြစ်ပြီးဒါဟာအစဉ်အချိန်မဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကဒီသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။